ငံကိုရောက်နေတယ်ပေါ့နော်ငြိမ်းချမ်းရေးကော်မရှင်ကဒီဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ဖွဲ့ဝင်တွေကဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဟိုတရုတ်ဘက်မှာပေါ့တွေ့မယ်ဆိုပြီးတော့ဟိုကျမတို့သတင်းတွေကြားလို့ပါဟိုဘလို့အခြေအနေတွေများရှိလဲလို့ပါရှင
်ကျွန်တော်တို့ညီနိုင်တာအဆင်မပြေလို့မတွေ့ဖြစ်ပါဘူးဒေါက်တာတင်မျိုးဝင်းနဲ့လည်းပြန်သွားပါပြီကျွန်တော်တို့လည်းပြန်ပါတော့ပထမတော့တွေ့ကြမယ်တရုတ်နိုင်ငံဘက်ကကျွန်တော်တို့တွေ့ဖို့ညှိပေးမယ်ဆိုပြီးကျွန်တော်တို့ခေါ်လာပါတယ်ဒါပေမဲ့တွေ့တဲ့အချိန်မှာကတော့ကျွန်တော်တို့ကခုတိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းအဖွဲ့လေးဖွဲ့စလုံးကိုတခါလေတွေ့မယ်အဲ့လိုကျွန်တော်တို့ညှိနှိုင်းပါတယ်ဒါပေမဲ့ဒေါက်တာတင်မျိုးဝင်းကအဲ့ဘက်ချင်းပဲတွေ့နိုင်တယ်ဟိုအဖွဲ့လိုက်တွေ့မယ်ဆိုရင်တော့မှ TNLA ပြီးတော့ကုကန် AAD သုံးဖက်ကိုတော့တွေ့နိုင်တယ်ဟိုညှိလို့မရတဲ့အတွက်ကြောင့်ပြန်သွားပါပြီ
ဒီမြောက်ပိုင်းမှာအမေရိကန်ဖွဲ့တွေဘက်ကရောတွေ့မယ်ဆိုပြီးတော့ဒီတရုတ်နိုင်ငံဘက်ကိုရောက်နေတာရောဟိုဘယ်အဖွဲ့တွေရှိလဲရှင
်ရောက်တာကတော့မနေ့ကလေးရောက်တယ်6ဖွဲ့ရှိပါတယ်တန်ပလောင် TNLA ရဲ့ AAD ရဲ့ကိုက MND ပြီးတော့ KIA ကချင်ဖွဲ့ UWSA ကျွန်တော်ဝအဖွဲ့လည်းပါတယ်မိုင်းလာအဖွဲ့လည်းပါပါတယ်ကျွန်တော်6ဖွဲ့ပါ UWSA တို့မိုင်းလာတို့ကတော့သူတို့ဒေါက်တာတင်မျိုးဝင်းတို့နဲ့ကျွန်တော်တို့မရောက်ခင်ကတည်းကတွေ့ထားပြီးသားဖြစ်ပါတယ်ကျွန်တော်တို့၄ဖွဲ့ပဲမတွေ့လည်ရတာပါ
ဒီ၄ဖွဲ့မှာရောပေါ့နော်ဘယ်လိုပုံကိုယ်တွေပေါ့နော်အဓိကတွေ့ဆုံဖို့ဆိုပြီးတော့ရောက်လာကြတဲ့အနေအထားမျိုးလဲရှင
်ကျွန်တော်တို့၄ဖွဲ့စလုံးကတော့တကယ်တော်ဝန်ရှိတဲ့ပုံကိုယ်တွေပဲရောက်ကြပါတယ်ထိတ်တိကောင်းကောင်းတွေပဲဖြစ်ပါတယ
်သူတို့အနေနဲ့ပေါ့နော် KIA ဘက်ကိုဘာကြောင့်ပေါ့နော်လက်ခံပြီးတော့ဟိုမတွေ့ဆုံနိုင်ဘူးဆိုတာမျိုးဒီဒေါက်တာတင်မျိုးဝင်းတို့ဘက်ကဘလို့မျိုးများအကြောင်းဘုံမွေးတို့အကြောင်းပြန်လဲရှင
်ကျွန်တော်တို့တိချာကကနာမတည်ဘူးသူတို့မတွေ့နိုင်ဘူးဆိုတာပဲဒီတရုတ်ဘက်ကနေကျွန်တော်တို့ပြောလာလို့မတွေ့ဖြစ်တာပါဒါပေမဲ့တခုတော့ရှိတယ်တွေ့တဲ့အချိန်မှာကတော့ဒေါက်တာတင်မျိုးဝင်းတို့ကအခုကျွန်တော်တို့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေကျင်းနေတယ်တိုက်ပွဲကိစ္စတော့မပြောဘူး NC လက်မှတ်ထိုးဖို့ငင်းချင်ကြီးဟာပဲပြောမယ်လို့တော့အဲ့လိုတော့ပြောတယ်ကျွန်တော်ကြည့်ရတာတော့မြန်မာကိုယ်စားလှယ်တွေဒေါက်တာတင်မျိုးဝင်းတို့အဖွဲ့ဖက်အနေနဲ့လဲတွေ့ဆုံမှုအပေါ်မှာတော်ဝင်ခံဆောင်ရနိုင်မှုလဲတစုံတရာတော့အားနည်းလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လဲဆိုတော့အခုကကျွန်တော်တို့တိုက်ပွဲတွေတော်တော်ပြင်းနေတယ်အချိန်ဖြစ်နေတယ်လေဒီကိစ္စကိုဘယ်လိုအရေးယူဆောင်ရမလဲဆိုတာမျိုးကတော့မရှိပါဘူ
းဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဒီငင်းချင်းကော်မရှင်နဲ့တွေ့ဆုံဖို့အတွက်ပေါ့နော်ဒါစိစက်ညှိနှိုင်းပေးတဲ့အနေအထားမှာဒါတရုတ်ဟိုနိုင်ငံအစိုးရဘက်ကစိစက်ညှိနှိုင်းပေးတဲ့အနေအထားမျိုးလား
တရုတ်အစိုးရဘက်ကအနေနဲ့နိုင်ငံခြားရေးဌာနအနေနဲ့စီစဉ်ပေးတဲ့သဘောမျိုးပဲဖြစ်ပါတယ်ကျွန်တော်တို့အဖွဲ့တိုင်းကတော့တရုတ်နိုင်ငံခြားရေးဌာနဒီအထူးကိုယ်စားလှယ်ကျွန်တော်အရှိတောင်စားအထူးကိုယ်စားလှယ်ဆုတ်ကိုမစတာဆုတ်ကိုချန်တို့နဲ့တွေ့တယ်နိုင်ငံခြားရေးဌာနမှာရှိတဲ့တာဝန်ရှိတဲ့လူကြီးတွေနဲ့ကျွန်တော်တို့တစ်ဖက်ချင်းတော့တွေ့ကြပါတယ
်အဲ့ဒီလိုတွေ့တဲ့အခါမျိုးမှာရောလက်တလောဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တရုတ်အစိုးရဘက်ကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကရောဘာတွေများပြောတာများရှိလဲရှင်
အဓိကတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပါဖို့အခုဖြစ်နေတဲ့တိုက်ပွဲတွေအသက်နိုင်ဆုံးရပ်တန့်ပေးဖို့တော့တရုတ်ဘက်ကတော့ပြောပါတယ်ကျွန်တော်တို့ကလည်းအခုဘာကြောင့်တိုက်ပွဲတွေဖြစ်နေရတယ်တမန်တလောတော့ကျွန်တော်ရှင်းပြပါတယ်ပြီးတော့ကျွန်တော်တို့အဖွဲ့တွေအနေနဲ့လည်းကျွန်တော်တို့ကအခုငြိမ်းချမ်းရေးဖြစ်စဉ်နဲ့ကျွန်တော်တို့ပါဖို့ဆန္ဒရှိတယ်အစင်းနဲ့လည်းဖြစ်တယ်ကျွန်တော်တို့အနေနဲ့ဆိုရင် NCE ကိုဆွေးနွေးညှိနှိုင်းလာတယ်တောက်လျှောက်ပါလာတယ်ဒါပေမဲ့ NCE ထိုးတဲ့အချိန်မှာကျွန်တော်တို့ကပါဝင်ထိုးခွင့်မရဘူး21ရာစုပင်လုံးညီလာခံလို့လည်းကျွန်တော်တို့ကတက်ဖို့အစဉ်သရှိတယ်လို့ကျွန်တော်ပြောတယ်ဒါပေမဲ့တက်ခွင့်မရဘူးကျွန်တော်တို့ငင်းချင်းဖြစ်စင်တဲ့ကိုပါဝင်ဖို့ကအဓိကကန့်ကွက်နေတာကဒီမြန်မာတပ်မတော်ပဲဖြစ်တယ်မြန်မာတပ်မတော်ကိုလည်းကူညီဝမ်းပြောပေးပါဦးကျွန်တော်တို့တိအစိုးရကိုတော့ကျွန်တော်အဲ့လိုပြောခဲ့ပါတယ
်လက်တလောဖြစ်နေတဲ့တိုက်ပွဲတွေပေါ့နော်ဒါအမြန်ဆုံးရစင်းနိုင်ဖို့အတွက်ကအစိုးရတပ်မတော်ဘန်နယ်ဒီမြောက်ပိုင်းအမဟာမိတ်တပ်ဖွဲ့တွေကြားညှိနှိုင်းမှုတွေဘယ်လိုရှိလာနိုင်မလဲဒီတစ်ခေါက်ပေါ့နော်ဒါတွေးဆောင်မှုဆိုတဲ့နေရာမှာတော့မတွေးဆောင်ပြတဲ့အနေအထားအရာကြတော့ပေါ့နော်အခြေအနေတွေဘယ်လိုများရှိနိုင်အောင်မလဲရှင
်ပြန်သွားတဲ့ဒေါက်တာတင်မျိုးဝင်းတို့ဖွဲ့တော့ဒီစစ်ဖက်ဆိုရင်တော့ပို့ချုပ်ရပြည်လို့ပါပါတယ်သူတို့ကလည်းအခုဖြစ်နေတဲ့တိုက်ပွဲကိုရပ်တန့်ဖို့ရှော့ချဖို့အဲ့လိုဆွေးနွေးဆောင်ရွက်နိုင်မဲ့အနေအထားမျိုးရှိပုံမရဘူးလို့ကျွန်တော်ဒီလိုပဲသုံးသပ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လည်းအခုလောလောဆယ်ဖြစ်နေတဲ့တိုက်ပွဲတွေကတော့ဘယ်လိုရကြမလဲဘယ်လိုဆောင်ကြမလဲဆိုတာတော့ဘာမှညီနိုင်ဆွေးနွေးနိုင်ခြင်းမရှိသေးပါဘူးကျွန်တော်တို့ကတော့တရုတ်ကတော့ကျွန်တော်ပြောထားပါတယ်ဒီမြန်မာကိုယ်စားလှယ်တွေတော့ဒီအပြစ်ခရဲ့ဖို့ကိစ္စတွေကိုဆွေးနွေးဖို့လိုအပ်တယ်ဆိုရင်ကျွန်တော်တို့တွေ့ဆုံဖို့အဆင်ပြေအမြဲတမ်းဖြစ်ပါတယ်ကျွန်တော်တို့တရုတ်ကတော့ပြောထားပါတယ်
ဘုံမွေးအချိန်ပေးပြီးဖြေပြီးတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာ